စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေပြည်တော်ရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းထဲမှာဥိန်စွန့်ခွာထွက်ပြေးတင်းရှောင်နေရသူတန်းနဲ့ချီရှိနေပါတယ်။စစ်အာဏာသိမ်းပြီးနှစ်နှစ်ကျော်ကာလတွင်းမှာဒီပဋိပက္ခတွေကြောင့်အဲ့ဒီစစ်ရှောင်တွေဟာကြေးရွာတွေကိုပြန်မလာနိုင်သေးပဲတောတွေထဲမှာတင်းရှောင်နေရဆဲဖြစ်ပါတယ်။ဒါကြောင့်ဒေသခံတွေကစံမာရေးစားတောက်နေထိုင်ရေးနဲ့ကလေးငယ်တွေရဲ့ပညာသင်ကြားရေးကိစ္စတွေမှာပါအခက်အခဲမျိုးစုံပို့ပြီးတော့ရင်ဆိုင်လာနေရတာပါ။ရန်ကုန်ကနေပြေးဖို့တဲ့ဒီသတင်းအကြောင်းကိုတော့ကိုငင်းချမ်းအေးကပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကလေးမျိုးနယ်အတွင်းကရေရှင်ကြေးရွာအပါဝင်အနီးဝန်းကျင်ကြေးရွာတချို့ကဒေသခံတွေဟာတောထဲမှာစစ်ဘေးရှောင်နေကြရတာနှစ်နှစ်ကျော်ရှိနေပါပြီ။လက်ရှိမှာလည်းဒီရဲ့ပိုင်းနဲ့ဖြစ်နေတဲ့တာစီကြေးရွာတိုက်ပွဲကြောင့်လမ်းပန်းဆက်သွယ်ရေးတွေခက်ခဲကုန်ပြီးကုန်စည်နှုန်းတွေအဆမတန်တက်နေတဲ့အတွက်စပေးရှောင်တွေစားတောက်နေထိုင်ရေးတော့ကိုခက်ခဲနေကြတယ်လို့ရေရှင်ကျွေးရွာကစစ်ရှောင်တွေကိုကူညီပေးနေတဲ့ဦးမောင်စိုးကပြောပါတယ်ရေရှင်ကျွေးရွာနဲ့အနီးဝန်းကျင်ကစပေးရှောင်တွေဟာစစ်လိုက်ခါစေဝါနဲ့အခြေခံပစ္စည်းတွေကိုဝယ်ယူရခက်ခဲနေတယ်လို့အလွယ်တကူလဲဝယ်ယူလို့မရတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ဥမောင်စိုးကအခုလိုပြောပါတယ
်။ကိုယ်ကြီးရှင်းတဲ့စီတဲ့နဲ့လမ်းကိုတို့ကပိတ်ဆို့ထားပြီးသားမှသူတို့ကပိတ်ဆို့ထားတဲ့အခါကျပြည်သူတွေကနေတော့နေဖို့ရခက်ခဲတဲ့အခါကျတော့ကျွန်တော်တို့မှဟိုငကွားလိုပေါ့ဈေးနှုန်းအနေထားတွေကကားကားဒီဘာတွေအစားကြီးသူတို့ကအလိုလိုဟိုဘေးရနေဆိုင်ကယ်ကလေးနဲ့တချင်အဲ့လိုမျိုးဟိုတချင်ပဲပြီးကမှပို့ရတဲ့အကိစ္စမျိုးကျတော့သူတို့အဲ့မှာမြို့ကမှဈေးတက်တာရောကျွန်တော်တို့ဒီဟိုပေါ့ဒီကားကားဒီဆိုင်ကယ်ကားဒီအေးရတာကြီးအမျိုးမျိုးအဲ့လိုလိုကြီးတချင်နေတဲ့အခါကျအဲ့လိုကြီးတက်ပြီးတာအခုကကျွန်တော်တို့ဒီဓာတ်ရှိဆိုရင်လုံးဝဝယ်လို့မရတော့ဖြစ်နေတယ်ကြာတတိသားကိုကျွန်တော်တို့အခုဆို9000နဲ့မှ900ပေးဝယ်ရကြတော့အခုဒီတကားလားဆိုလို့ရှိရင်ကျွန်တော်တို့2000နဲ့မှ2000လောက်ဖြစ်နေတာဒါကိုအခုကကျွန်တော်တို့ဓာတ်ရှိရစားရင်လုံးဝဝယ်မရတဲ့အတွက်ကြောင့်ကျွန်တော်တို့မဟုတ်လားဒီနောက်သွားလို့တော့ဆိုင်ကယ်ရစားရင်မရှိရတော့ဖြစ်နေတယ်ချိန်လုံးကကျွန်တော်တို့ဒီဟိုအချိုးပလဲနေအာဂျီအာစိပလဲနေဆိုရှင်1500ရှိတယ်အခုဆို8000 8000ရှိတိတက်နေတယ်ဗ
ျကုန်စည်နှုန်းတက်တာကြောင့်ရောလမ်းမဆက်သွယ်ရေးကြောင့်မှရိတ်ခါအလွယ်ဝယ်မရလို့စားတော့ရေခက်ခဲကြရတာအပြင်စစ်ဆောင်ကလေးတွေရဲ့ပညာသင်ယူခွင့်အခွင့်ရေးလဲဆုံးရှုံးနေရတယ်လို့ဆိုပါတယ်ရေရှင်ကျွရအနီးဝန်းကျင်မှာပညာသင်ယူခွင့်ရနိုင်မှုစ조사နေကြတဲ့ကလေးအစုတက်က280ကျော်လောက်ရှိပြီးလက်ရှိမှာဒီကလေးတွေအတွက်ကျောင်းသုံးစာအုပ်တွေကိုတော့ဝယ်ယူလို့မရနိုင်ဘူးလို့ဥမောင်စိုးကအခုလိုပြောပြပါတယ်
ဒါပြေတော့ကျွန်တော်တို့ကျောင်းသားလေးတွေရာလဲကျွန်တော်တို့ကအခုလိုမျိုးပဲသူ့နေရာကိုနေရာလေးတွေကနေစေလေးရှောင်လို့ကျွန်တော်တို့မှာစေလေးရှောင်ရတဲ့ဂျားထဲမှာအလိုပေါ့ဖြူရှင်လေးတွေလို့ကျွန်တော်တို့ဟာနေရာမှာအခုလိုစားဥခက်ခဲတွေရာဆိုကျွန်တော်တို့မှာအင်မတန်ကြုံတွေ့ရပါတယ်ကျန်းထားတာတွေအဲဒါကျွန်တော်တို့ယူလာမှာလဲကျွန်တော်180လောက်ကတော့ရှိတယ်140လောက်ကတော့လုံးဝမရဘူးဗျာကျန်းနေတဲ့30ကျော်လောက်ကတော့လောလောဆယ်ကျွန်တော်ကဟိုအတက်နိုင်ငွေကိုဟာဖတ်စာအုပ်နဲ့ရေးစာအုပ်တော့ကျွန်တော်လူနေပါတယ်ဗျာဒါပေမဲ့ဒီ230လောက်ကလုံးကျွန်တော်တို့စာအုပ်ဖတ်စာအုပ်တွေကလုံးဝမရှိဖြစ်နေတယ်ဗျာ
CDM ဆရာတချို့နဲ့လောအပ်ပေးဆရာဆရာမတချို့ကပူးပေါင်းပြီးစပေးရှောင်ကလေးတွေပညာသင်ကြားရေးလုံးဝအဆက်ပြတ်သွားစေဖို့အတွက်လှုပ်ပေးနေကြပေမဲ့လုံလောက်တဲ့သင်ကြားမှုတွေတော့မရနိုင်ကြဘူးလို့ဆိုပါတယ်ကမလူခရိုင်မှာလည်းထိုးစစ်နဲ့တိုက်ပွဲတွေကြောင့်ကြေးရွာတွေကိုလုံးဝပြန်မဝင်နိုင်ကြပဲအများနဲ့ဆစ်ရှောင်နေကြရသူတွေက9000ဝန်းကျင်ရှိပြီးကြေးရွာအနေနဲ့ဆိုရင်24ရွာနီးပါးလောက်ရှိတယ်လို့ကျွန်းလှကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကပြောပါတယ်။ကျေးရွာကိုပြန်မဝင်နိုင်ကြတဲ့စစ်ဆောင်တွေထဲမှာတခြားမျိုးရွာကိုပြောင်းရွှေ့သွားကြသူဥယေက2000ဝန်းကျင်ရှိပြီးတော့တော်ထဲမှာစပေးရှောင်နေကြသူဥယေက3000ဝန်းကျင်ရှိတယ်လို့ပြောပါတယ်။စပေးရှောင်တွေကအရင်နှစ်တွေတုန်းကစိုက်ပျိုးရေးလုပ်နိုင်ပြီးဝန်းစာရိတ်ခါသိမ်းဆဲနိုင်ပေမဲ့ဒီနှစ်ကမိုးခေါင်တဲ့အတွက်ကောက်ပဲသီးနှံအထွက်နည်းပြီးရိတ်ခါမလုံလောက်တာမျိုးဖြစ်လာနိုင်တဲ့အတွက်ရေရှည်မှာတော့စပေးရှောင်းတွေအတွက်ပိုပြီးခက်ခဲလာနိုင်တယ်လို့စစ်ရှောင်းတွေကိုကူညီပေးနေသူဒေသခံတူဦးကအခုလိုပြောပါတယ
်ရေရှည်မှာဆိုတော့ဟိုတော်တော်ခက်ခဲလာနိုင်တယ်ပေါ့နော်ဟိုရာသီဥတုကမှန်မှန်တဲ့အခါကျတော့အခုဒီကဒီနှစ်ဆိုရင်ပေါ့မိုးခေါင်နဲ့ညှက်လို့ပြောလို့ရတယ်ပေါ့လေပြောလို့ရတဲ့အခါကျတော့စိုက်တွေးအဓိကမရတဲ့အခါကျတော့စစ်ရှောင်းတွေနဲ့အရင်ကလေလောက်တာတွေရှိတယ်အဲ့လေလောက်တာတွေကနေပေါ့မှသူတို့ဘဝရက်ဒီရေးတွေပါလေအစင်ကြီးတယ်ပေါ့ဒီနှစ်ကတော့ကျွန်တော်ထင်တယ်အရင်နှစ်ကစပါးကြီးကလေကောင်းထားတဲ့ခါကျတော့ခိဒနာစပါးကြီးထုတ်ကြောင်းရတာတွေပေါ့လေထုတ်ကြောင်းပြီးတော့မှဟိုတန်းကျရင်တော့ဒီတရားပီးစာပေါ့တရားပီးစာဆိုတော့ဒီမူရင်းအကုန်လောက်ထိနောက်နှစ်စပါးထွက်ခြင်းလောက်ထိကိုသူတို့စုပေါင်းထားတဲ့အရာရှိတယ်ပေါ့ဒါမဲ့ဟိုဒီနှစ်ကတော့ပြေးကြတယ်အဲ့လိုအနေထားမျိုးဖြစ်လာမှာမဟုတ်ဘူးပေါ့လေအဲ့တော့ကြဒီအခြေခံစားနပ်ရိက္ခာပေါ့လေအဲ့ဒါတော့တော်တော်ရှားပါမယ်အနေထားမျိုးမှာဖြစ်နေတာပေါ့လေ
စကိုင်းတိုင်းတွေကစည်ရေးပြင်းထန်တဲ့ဒေသတွေအပြင် စစ်ကောင်စီတပ်စခန်းတွေနဲ့နီးကပ်လွန်းတဲ့ခြေရွာတွေကဒေသခံတွေဟာရွာထဲမှာမနေနိုင်ကြပဲတောထဲမှာပဲစစ်ရှောင်းနေကြရတာဟာနှစ်နဲ့ချီနေပြီဖြစ်ပါတယ်။ဒီလိုနှစ်နဲ့ချီရွာတွင်ပြန်မဝင်နိုင်ပဲစစ်ပေးရှောင်းနေကြရတဲ့ဒေသခံတွေကတိမ့်နဲ့ချီပြီးရှိနိုင်တယ်လို့စစ်ရှောင်းကူညီသူတွေကဆိုပါတယ်။ဒီလိုအများအားစစ်ပေးရှောင်းနေကြသူတွေအတွက်ရေရှိမားစားတော့ရေးစေဝါရရှိနိုင်မှုကုသနိုင်မှုတွေအပြင်ကလေးငယ်တွေအတွက်ပညာသင်ယူခွင့်အခွင့်အလန်းတွေကလည်းပိုပြီးခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကစစ်ရှောင်းတွေရှိတဲ့နေရာကိုစစ်ကြောင်းထိုးတာစစ်ရှောင်းစခန်းတွေနဲ့စာသင်ကျောင်းတွေကိုလေကြောင်းကနေတိုက်ခိုက်တာတွေကြောင့်လည်းဒေသခံတွေနဲ့ကလေးငယ်တွေတိုက်ဆုံမှုများလာတဲ့အတွက်ဒေသခံတွေတွေပိုပြီးသတိထားเสียဖြစ်လာတယ်လို့ဆိုပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသအချို့နဲ့စကိုင်းတိုင်းအတွင်းမှာတိုက်ဆုံသူတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စပေးရှောင်းအရေးအတွက်ဟာတနေ့တဲ့တနေ့ပိုးပြီးတိုးလာနေတာပါပြည်သူ့ကာဝေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နယ်မြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့ဖော်ပြလေးရှိပါတယ်စီးရေးပရိပတ်တွေကြောင့်မြန်မာနိုင်ငံတဝန်းပြည်တွင်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးရသူဥယျာဟာအခုဆိုရင်တိတိကျကျ9000နီးပါးရှိလာတဲ့အကြောင်းဒီလာတဲ့ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထက်မှာလူဦးရေ 1.6 တန်းနီးပါးဟာ2022ခုနှစ် February အာနာသိမ့်မှုနောက်ပိုင်းပေါ်ပေါက်လာတဲ့ပြည်ပခါတွေနဲ့လုံခြုံမှုကင်းမဲ့လာတဲ့အခြေအနေအောက်မှာနေရက်ဆွန့်ခွာထွက်ပြေးလာကြသူတွေဖြစ်တယ်လို့ကုလသမဂ္ဂ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။